မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတချို့ကိုတောက်ကြနေမှာပြန်လွှတ်ပေးလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်တချိန်တည်းမှာပဲချန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိပြန်လွတ်ပေးဖို့အတွက်ကိုလည်းတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနမှာတောက်ချန်နေကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောခွင့်ရသူကအခုလိုပြောခဲ့တာဖြစ်ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးပြောပြပေးမှာပါရှင်
။ကောင်းပါပြီ။အကျဉ်းထောက်နေတဲ့မှာချန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးဖို့အမြဲတမ်းတိုက်တွန်းနေတဲ့အမေရိကန်ပြည်ထောင်စုစီကိုသမ္မတဦးသိန်းစိန်မလာခင်လေးမှာပဲနိုင်ငံရေးအကျဉ်းသား20ကျော်ကိုမြန်မာအာဏာပိုင်တွေကပြန်လွတ်ပေးခဲ့ပါတယ်။ဒီလိုလွတ်ပေးလိုက်တဲ့အပေါ်မှာလည်းအမေရိကန်အစိုးရကကြိုဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနမှတောက်ချနေတော့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရသူဂျန်ဆာကီကချန်နေသေးတဲ့နိုင်ငံရဲ့အကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့လိုတယ်ဆိုတာကိုအခုလိုပြောခဲ့ပါတယ
် We do welcome the reports that approximately 20 political prisoners were released today. We continue to urge the government to work through the political prisoner review committee.
နိုင်ငံရေးအကျဉ်းသား20လောက်ကိုပြန်လွှတ်ပေးလိုက်တယ်ဆိုတဲ့သတင်းအပေါ်မှာကြိုဆိုပါတယ်အခုဆိုရင်စုစုပေါင်းပြန်လွှတ်ပေးခဲ့တဲ့နိုင်ငံရေးအကျဉ်းသားပေါင်းက850ကျော်သွားပြီလို့ထင်ပါတယ်ကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စနဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားပြန်လည်စီစဉ်ရေးကော်မတီနဲ့ဆက်ပြီးညှိနှိုင်းလုပ်သွားဖို့ဆက်ပြီးတိုက်တွန်းပါတယ်။ကျန်တဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိပြန်လွတ်ပေးဖို့လည်းတိုက်တွန်းပါတယ်
။မြန်မာနိုင်ငံမှာအပြုသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတော်တော်များများဖြစ်နေပေမဲ့နောက်ထပ်တိုးတက်အောင်လုပ်ဖို့ကျန်နေသေးတဲ့ကိစ္စတွေကိုလည်းရှယ်သတင်းဘက်ထဲမှသမ္မတဦးသိန်းစိန်နဲ့အမေရိကန်တာဝန်ရှိသူတွေတွေ့ဆုံကြတဲ့အခါမှာဆွေးနွေးကြလိမ့်မယ်ဆိုတာသိကြပါတယ်လို့ပြောခွင့်ရသူဂျန်ဆာကီကပြောပါတယ်။သမ္မတဦးသိန်းစိန်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်မစခင်လေးမှာပဲနိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးခဲ့တာဟာမျက်နှာကောင်းလိုချင်လို့လွှတ်ပေးတာမျိုးလို့အကဲခတ်တချို့ကပြောပါတယ်။အမေရိကန်အစိုးရအနေနဲ့ရောအဲ့ဒီလိုမျိုးမြင်မှသလားလို့သတင်းတောက်တယောက်ကလည်းမေးပါတယ်။
You know, I don't want to speak to that specifically, but I can say that, of course, we want all prisoners to be released unconditionally, and that would be a wonderful step.
ဒီကြောင်းနဲ့ပတ်သက်လို့ကျွန်မဘာမှမပြောလို့ပါဘူး။နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိလွှတ်ပေးစေချင်တဲ့အတွက်အားလုံးကိုလွှတ်လိုက်မယ်ဆိုရင်တော့တိတ်ကိုကောင်းတဲ့လုပ်ရက်ဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့တနည်းနည်းအတွင်းအကြီးအကျယ်တိုးတက်မှုတွေလှုပ်လာတာကိုအမေရိကန်အနေနဲ့ရှော့တွက်လို့မရပါဘူး။ဆက်ပြီးလုတ်တင်တာတွေရှိသေးတယ်ဆိုတာမှန်ပါတယ်။သူတို့လုတ်ထားတဲ့ပြည်ပြင်ပြောင်းလဲမှုတချို့ကတိတာထူးခြားမှုရှိပါတယ်။ပြည်ပြင်ပြောင်းလဲမှုတွေကိုစေအားထက်ထက်တန်တန်နဲ့အစီအစဉ်ချလုပ်နေတာကိုဆက်ပြီးလုတ်သွားဖို့အမေရိကန်ပြည်ထောင်စုကအားပေးချင်ပါတယ်
။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဖြစ်ပါတယ်။မြန်မာနိုင်ငံမှာပြန်လွှတ်ပေးရမယ့်ယုံကြည်ချက်ကြောင့်အချင်းကျနေသူတွေရှိနေသေးတယ်ဆိုတာကိုအမေရိကန်သမ္မတဘရက်အိုဘားမားရဲ့သမိုင်းဝင်မြန်မာနိုင်ငံခီးစဉ်အတွင်းမှလည်းပြောကြားခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးရေးကိစ္စအပါအဝင်အမေရိကန်ကစိုးရိမ်တဲ့ကိစ္စတွေရှိနေဆဲဖြစ်တာကြောင့်မြန်မာနိုင်ငံအပေါ်1998ခုနှစ်ထဲကအမေရိကန်အစိုးရကအရေးယူတန်းခတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာအမျိုးသားအရေးပေါ်အဲ့ဥပဒေကိုနောက်ထပ်တစ်နှစ်သက်တမ်းတိုးဖို့သမ္မတဥပမာကမေလဇန်ပိုင်းကပဲလွှတ်တော်ကိုအကြောင်းကြားခဲ့ပါတယ်မြန်မာနိုင်ငံကဒီမိုကရေစီစနစ်တိုးတက်ခိုင်မာရေးဆောင်ရွက်မှုတွေမှာရင်ဆိုင်နေရာဈေးစိန်ခေါ်မှုတွေကိုသမ္မတဦးသိန်းစိန်နဲ့အင်ဂျီရောမှာမေလ20ရက်နေ့တွေ့ဆုံတဲ့အခါမှာသမ္မတဥဘာမဘက်ကဆွေးနွေးဖို့စိတ်အားတန်းနေတဲ့အကြောင်းကိုလည်းအင်ဂျီရောကသတင်းထုတ်ပြန်ထားပါတယ်ရှင်